ဟောင်ကောင်ကဒီမိုကရေစီရထောက်ခံဆန္ဒပြတဲ့သူတွေဟာကြည်အစိုးရပေါ်မှာနိုင်ငံတကာကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှာတော့ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိမှာတွားရောက်စုဝေးပြီးတော့အမေရိကန်သမ္မတထရမ့်အနေနဲ့ဟောင်ကောင်လွတ်မြောက်ရေးအတွက်အကူအညီပေးဖို့ကိုတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဆုံးမှာရှိတဲ့ဗစ်တိုးရီယာပန်းချီမှာစုဝေးခဲ့ပြီးတော့အဲဒီနားကအမေရိကန်ကောင်စစ်ဝင်ရုံးကိုချီတက်ခဲ့ကြတာပါ။ရတဖော်ဝင်တွေကဆန္ဒပြတဲ့သူတွေကိုစောင့်ကြည့်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတို့ကလည်းအမေရိကန်အလံတွေကိုကင်ဆောင်ချီတက်ခဲ့ကြပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုမှုတွေကိုတရုတ်ဆိုရကလည်းရောလာအောင်အမေရိကန်အနေနဲ့တရုတ်ဆိုရကိုဖိအားပေးပြီးဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့မကြာသေးခင်ကတင်သွင်းခဲ့တဲ့ဥပဒေချမ်းကိုကွန်ဂရက်လွှတ်တော်အနေနဲ့လည်းအတည်ပြုပေးဖို့စတာတွေကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာတာဟာအခုဆိုရင်၃လရှိသွားပြီဖြစ်ပြီးတော့ဒီဆန္ဒပြမှုတွေအတွက်လူတွေတန်းတက်ချီပောင်ခဲ့ပြီးတော့လမ်းနေပေါ်ကိုဆန္ဒပြခဲ့ကြတာပါဒီဒါ1998ခုနှစ်ဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးတဲ့နောက်ပိုင်းတရုတ်ဆိုရရဲ့အုပ်ချုပ်မှုကိုအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အခုခါမှာတော့အာဏာပိုင်တွေဘက်ကဒီဥပဒေကြမ်းကိုပြန်ပြီးတော့ရုပ်သိမ်းထားပါတယ်ခင်ဗျာ